အခုရပိုင်းအစိုးရပိုင်းပြည်သားတွေမှာနေစဉ်ရက်ချက်ပေါ်ပြလာနေတာကတော့ဒီဝန်ဆိုင်ဆွေးနွေးပွဲကနေတစ်ဖြန့်ဆွတ်တော်ရဲ့တင်လာတဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းနဲ့ပတ်သက်ပြီးဝေဖန်တဲ့ဆောင်းပါးတွေလက်မခံနိုင်ဘူးဆိုတဲ့ကြေညာချက်မျိုးတွေပါထူးခြားတာတစ်ခုကဒီပညာရေးကိစ္စသဘောမတူကြောင်းထုတ်ပြန်ကြေညာကြတဲ့အထက်မှာဘာသာရေးဆိုင်ရာအဖွဲ့အစည်းတွေလည်းပါဝင်လာကြပါတယ်ဒီမတိုင်ခင်တုန်းကလည်းတရုတ်နယ်စပ်ကိုကန့်ဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးတပ်မတော်ကိုအားပေးထောက်ခံတဲ့အကြောင်းအမျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအဖွဲ့ကြီးကကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ်ပါသာရေးဆိုင်ရာအဖွဲ့ကြီးတွေမြန်မာနိုင်ငံရေးမှာပါဝင်ပတ်သက်လာနေတော့မလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။လက်ရှိပညာရေးဥပဒေပြင်ဆင်ရေးပြဿနာမှာအစိုးရနဲ့လွှတ်တော်ဟာတပိတ်ပေါက်ကျောင်းသားတွေနဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER အဖွဲ့ကိုတိတ်ပြီးအမြင်ကြီးလင်းတာမဟုတ်ပါဘူး။ဒါကြောင့်လဲပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းလွှတ်တော်ကိုပို့ပြီးချိန်မှာတော့ဒီပြဿနာလေးပွင့်ဆိုင်ဆွေးနွေးခဲ့စဉ်တုန်းကကျောင်းသားတွေနဲ့ NNER ဘက်ကတပိတ်တိုက်ပွဲနဲ့ဖိအားပေးခဲ့တယ်။ဒီအတွက်သူတို့ဘက်ကသဘောမတူပေမဲ့လည်းအလျှော့ပေးခဲ့ရတယ်ဆိုပြီးပြောပါရယ်။သတင်းစာတွေမှာလည်းမူလအတီးပြုထားတဲ့ဥပဒေဒေါက်တာသိန်းလွင်ဒေါက်တာညိုညိုသိန်းနဲ့ဥအောင်မိုင်းဆန်းတို့ရေးဆွဲလက်မှတ်ထိုးထားတဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းပညာရေးဝန်ကြီးဌာနရဲ့ပြင်ဆင်ချက်စသဖြင့်၃မျိုးခွဲခြားဖော်ပြခဲ့ပါရယ်။ဒါအပြင်တစ်ဆက်တည်းပေါ်ပေါက်လာတာကဘာသာရေးဆိုင်ရာအဖွဲ့အစည်းတွေရဲ့ပညာရေးဥပဒေပြင်ဆင်ချက်ဥပဒေမူကြမ်းနဲ့ပတ်သက်တဲ့သဘောထားထုတ်ပြန်ချက်တွေပါပထမဦးဆုံးထုတ်ပြန်တဲ့အဖွဲ့အစည်းကတော့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်ပါအဲ့ဒီထုတ်ပြန်ချက်ထဲမှာလေးပွင့်ဆိုင်သဘောတူထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုတိုင်းပြည်နဲ့လူမျိုးအနာဂတ်အတွက်ရက်သက်မအေးစရာများကြောချမ်းစရာယိုပေါက်ဟာပေါက်များကြီးမားသောဘေးထွက်ဆိုကြိုများမတိမတာမလိမ့်တပတ်နားလှပါရိုင်မှုများစသည်မြောက်များစွာပါဝင်နေသည်ဆိုပြီးဖော်ပြထားပါတယ်။ဒုတိယထုတ်ပြန်တာကတော့နိုင်ငံတော်တန်ခမဟာနာယကအဖွဲ့ရဲ့အကြံပြုချက်ဖြစ်ပြီးသမရဦးသိန်းစိန်စီပေးပို့တယ်လို့ဆိုပါတယ်။အဲ့ဒီအကြံပြုချက်ထဲမှာဗုဒ္ဓသာသနာတော်ဆိုင်ရာတက္ကသိုလ်ကျောင်းများတွင်ဘာသာရေးနဲ့နိုင်ငံရေးရောထွေးသောသမဂအဖွဲ့အစည်းများကစီမံကွက်ကဲအုပ်ချုပ်မည်ဆိုပါကထေရဝါဒဗုဒ္ဓသာသနာ၏အရင်းအမြစ်များပျောက်ဆုံးကွယ်ပြောင်းမည့်အခြေအနေတစ်ရပ်ဖြစ်ပေါ်လာမည်ဖြစ်ကြောင်းဆိုပြီးထည့်သွင်းဖော်ပြထားပါသည်။ဒါ့အပြင်လေးပွဲဆိုင်ဆွေးနွေးပြီးရလာတဲ့ဥပဒေဂျန်နက်ကအပိုက်တော်များများကိုပယ်ဖျက်တင်ကြောင်းလည်းအကြံပြုထားတာတွေ့ရပါသည
်။တတိယထုတ်ပြန်တာကတော့နိုင်ငံတော်ပြည်ယထိသာသနာတက္ကသိုလ်ပညာသင်ကြားရေးအဖွဲ့ရဲ့အကြံပြုချက်ဖြစ်ပါတယ်။အဲ့ဒီအကြံပြုချက်ထဲမှာပညာရေးလွတ်လပ်ခွင့်နဲ့ပတ်သက်၍ကျောင်းများဆရာများ၊ကျောင်းသားများ၊ပင်ရိုးညွန့်သားများ၊ဘာသာစကားများ၊အတွေးခေါ်များနဲ့ဒေသဆိုင်ရာများအားလုံးတွင်လွတ်လပ်မှုများပေါ်ဆောင်လွန်းလျင်စိကမဲ့လွန်တဲ့လမ်းကြောင်းကိုဥတည်စေနိုင်တယ်ဆိုပြီးအခန်း၃ပုံမှန်၄ပုံမှန်ခွဲခကိုပယ်ဖျက်ဖို့ဖော်ပြထားပါတယ်။ဒါအပြင်ဥပဒေကြံတဲ့ကအချက်တချို့ဟာဘာသာကြားတွေရဲ့ပညာရေးဘာသာစကားများပုဂ္ဂဝေယောင်နှောက်ရှက်ဖြစ်စီခွင့်ကိုခွင့်ပြုထားသလိုဖြစ်နေတယ်။ဌာနပြည်ပြည်မှာရုံးသုံးမြန်မာစာပြစ်စကားကိုကိုယ်ပြောင်းအောင်ပြုမှုဆောင်ရွက်တဲ့အတွင်ပြင်ဖြစ်နေတယ်။အစိုးရဝါဒီတို့ကိုအားပေးအမြောက်ရရောက်နေတယ်။တိုင်းပြည်နဲ့လူမျိုးအတွက်ရတမအေးစရာမြင်တွေ့နေရတယ်။ကြောချမ်းစရာဖြစ်နေတယ်။ဒါကြောင့်ပယ်ဖျက်ဖြစ်နေဆိုပြီးဖော်ပြထားပါတယ်။အခုလိုကျောင်းသားသပိတ်တိုက်ပွဲတွေဖြစ်အစိုးရနဲ့ကျောင်းသားတွေတင်းမာမှုမြင့်တက်နေခြင်းရောက်မှအမျိုးသားပညာရေးဥပဒေကိုအကြောင်းပြုပြီးဘာသာရေးဆိုင်ရာအဖွဲ့အစည်းတွေရဲ့ပါဝင်ပတ်သက်မှုပေါ်ပေါက်လာတာဖြစ်ပါတယ်။ဒီမတိုင်ခင်တုန်းကတော့မပစအဖွဲ့ကြီးကသာလူလောကီနိုင်ငံအရေးအနဲ့ပတ်သက်တဲ့ကိစ္စတွေမှာပါဝင်ပတ်သက်တဲ့သာရကရှိခဲ့တာပါတလင်းတမယာဥပဒေလိုရိုးပွားခြင်းဆိုင်ရာကျမ်းမာရေးစောင့်ရှောက်မှုဥပဒေလိုဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေလိုမြန်မာဘုရားဘာသာဝင်အမျိုးသမီးများခိမ်းမြားခြင်းဥပဒေလိုမျိုးပြတ်ထန်းပေးဖို့စီရင်လုပ်ဆောင်ခဲ့မှုပါတယ်သိမကြသေးခင်တုန်းကတော့ရှမ်းပြည်နယ်ကိုကန့်ဒေသမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်သားတွေကိုထောက်ခံတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တဲ့အဖွဲ့ကြီးလည်းဖြစ်ပါတယ်
နိုင်ငံတော်တန်ခမဟာနာယကအဖွဲ့ကြီးကတော့လွန်ခဲ့တဲ့အနှစ်20ပတ်ဝန်းကျင်ကာလတခြားတပ်ဝင်လှုပ်ရှားတာမျိုးမတွေ့ရပဲတိတ်မကြဒေးကင်တုံးကမှညီလာခံလို့အခုလူလောကီအရေးနဲ့ပတ်သက်ပြီးပထမဦးဆုံးကြေညာချက်ထုတ်တာဖြစ်ပါတယ်ထို့နည်း၎င်းနိုင်ငံတော်ပရိယတ်တိသာသနာတက္ကသိုလ်ပညာသင်ကြားရေးအဖွဲ့ကလည်းပထမဦးဆုံး လူလောကီအရေးနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်။အခုလက်ရှိအမျိုးသားပညာရေးဥပဒေပြင်ဆင်မှုနဲ့ပတ်သက်ပြီးအစိုးရပညာရေးဝန်ကြီးဌာနဟာသူ့လက်အောက်ကတက္ကသိုလ်ကောလိပ်အသီးသီးကိုညွှန်ကြားချက်ထုတ်ပြီးဥပဒေကြမ်းအကြောင်းဆွေးနွေးစီတာလွှတ်တော်ဘက်ကအကြံပြုစာတွေရေးဖို့တိုက်တွန်းနေတာအရှိန်အဟုန်နဲ့လုတ်ကိုင်ဆောင်ရွက်နေကြတယ်လေဖြစ်ပါတယ်။အလားတူပညာရေးဝန်ကြီးဌာနကလည်းအစိုးရပိုင်သတင်းစာတွေကနေလေးပွင့်ဆိုင်ဆွေးနွေးပွဲကရလာတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေကျမ်းကိုဝေဖန်တဲ့စောင်းမတွေဇက်တိုက်ဖော်ပြနေတာလည်းတွေ့နေရပါတယ်။ဒါကြောင့်အခုတန်ခါအဖွဲ့အစည်းတွေကကြေညာချက်ထုတ်ပြန်နေတာဟာအဲ့ဒီအဖွဲ့အစည်းတွေကိုယ်တိုင်ကဒီအမျိုးသားပညာရေးဥပဒေကိုအထူးတလည်အလိုမဲစိတ်ဝင်စားလို့လေးလာတုံးတက်ဆွေးနွေးပြီးမကြုံစဖူးထူးထူးခြားခြားကြေညာချက်ထုတ်ပြန်ကြတာမျိုးလားဒါမှမဟုတ်အစိုးရဖွဲ့ရဲ့ပန်ကြားမှုကြောင့်လုတ်ကင်လာတာလားဆိုတာကိုတော့ကွဲကွဲပြားပြားမသိရသေးပါဘူ
းဘယ်လိုပဲဖြစ်ဖြစ်မဘာသာလူအဖွဲ့ကြီးကအရင်ရှေ့ပိုင်းမှာထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်တိုင်းဟာအစိုးရနဲ့သဘောထားချင်းတူညီတဲ့အစိုးရကိုထောက်ခံတဲ့ထုတ်ပြန်ချက်တွေကြီးဖြစ်နေတာလက်ရှိသဘေမဟုတ်ចောင်းသားတွေနဲ့အစိုးရဖြစ်ဖြစ်ခဲ့တဲ့ပဋိပက္ခကနေပေါက်ခွာလာတဲ့ပညာရေးဥပဒေပြင်ဆင်တဲ့ကိစ္စမှာလည်းသံဃာအဖွဲ့သုံးခုရဲ့ထုတ်ပြန်ချက်တွေဟာကျောင်းသားတွေနဲ့ NNE ရဘက်ကပြင်ပြတာတွေနဲ့ဆန့်ကျင်ပြီးအစိုးရပညာရေးဝန်ကြီးဌာနရဲ့သဘောထားတွေနဲ့တူညီနေတာကိုကြည့်ရင်ပါမန်တိုက်ဆိုင်မှုတွေလို့ယူဆဖို့ခက်ခဲနေပါတယ်။တကယ်လို့ဒါအစိုးရကသာသံဃာအဖွဲ့ကြီးတွေကိုနိုင်ငံရေးနဲ့ပါဝင်ပတ်သက်ဖို့ကြိုးပမ်းမှုတွေဖြစ်ခဲ့မယ်ဆိုရင်ဘာသာသာသနာနဲ့အတိုင်းပြည်ရှိရေးအတွက်အကျိုးမများနိုင်ပါကြောင်းသုံးသပ်ပြပြလိုက်ရပါတယ်။